တခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လတုန်းကဖြစ်ပွားခဲ့တဲ့ NGO ရုံးတွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့မတင်ငါမှုနဲ့ဖမ်းဆီးထိန်းသိမ်းစစ်ဆေးတာကိုခံနေရတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်တဦးကွယ်လွန်သွားခဲ့ပါတယ်။နိုင်ငံပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့အချိန်ဒေသအချို့ကိုဥဆောင်ပြီးတော့လုတ်ကိုင်နေသူတဦးအခုလိုမျိုးကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရခိုင်အမျိုးသားပါတီကဆိုပါတယ်။အကြောင်းစုံကိုစူးစီးတင်ပြပေးထားတာနားဆင်ကြည့်ပါရှင်။ပြီးခဲ့တဲ့မတ်လ26ရက်နဲ့28ရက်နေ့တွေတုန်းကမာတေဇာလို့ခေါ်တဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသားသူတဦးကနေသာသနာ့အလံကိုဖျောက်ချပြီးတော့မဖွဲမရလုပ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ပြီးစစ်တွေမြို့ပေါ်က NGO တွေငှားရမ်းထားတဲ့နေအိမ်တွေထောက်ပံ့ရေးပစ္စည်းတိုးလောင်တဲ့ဂိုဒေါင်တွေကိုဖျက်ဆီးခံခဲ့ရပါတယ်။ဒီအကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်မှာပါဝင်ကျူးလွန်သူတွေနဲ့မမှန်မကန်သတင်းဖြန့်ပြီးလှုံ့ဆော်တဲ့သူတွေကိုဖော်ထုတ်ပြီးတော့ဥပဒေနဲ့အညီအရေးယူဖို့ဆိုပြီးနိုင်ငံတော်သမ္မတကနေနယ်စပ်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မောင်မောင်အောင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့၅ဦးပါစစ်တွေအရေးစုံစမ်းရေးကော်မရှင်ကိုဖွဲ့ပြီးတော့တာဝန်ပေးခဲ့ပါတယ်။အဲဒီနောက်ဧပြီလစမ်းပိုင်းမှာတော့အာဏာပိုင်တွေဘက်ကမတင်ငါသူဒေသခံ12ဦးကိုဖမ်းဆီးထိန်းသိမ်းတဲ့နေရာမှာအခုတည်ဆုံသွားတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်ဦးမောင်သိန်းနဲ့မိသားစုဝင်2ဦးလည်းပါဝင်ခဲ့တယ်လို့ရခိုင်အမျိုးသားပါတီရဲ့အတွင်မှုဦးဦးလှစောကပြောပါတယ်။
ဦးမမောင်သိန်းမှာဝန်ထဲကြာကောင်းလာအဲ့ case မှာသူနဲ့ပတ်သက်ပြီးတော့မိသားစုထက်ကသူ့ညီမတယောက်လည်းထိန်းသိမ်းခါတယ်သူသမီးပါပဲသူ့မိသားစုထက်က3ယောက်ထိန်းသိမ်းခါတယ်လို့သိရတယ်
ဧပြီလ9ရက်နေ့မှာကျန်းမာရေးဆိုးဝါးလာပြီးတော့သတိလစ်မေမျောသွားတဲ့ဦးမောင်သိန်းကိုစစ်တွေအကျဉ်းထောင်ကနေပြီးတော့စစ်တွေစေယုံကိုပို့ဆောင်လိုက်ပြီးတဲ့နောက်ဧပြီလ17ရက်နေ့တောက်ကြနေည17နာရီခွဲမှာကွဲလွန်သွားခဲ့ပါတယ်။ဘာကြောင့်သေဆုံးသွားရသလဲဆိုတဲ့အကြောင်းရင်းကိုတော့တည်တည်ချာချာမသိရှိရသေးဘူးလို့လည်းဦးဦးလှစောကဆိုပါတယ်
။သူ့ကိုဖမ်းဆီးရဖမ်းဆီးပြီးတော့စစ်ကြောရေးလုပ်နေတဲ့အချိန်ကာလပေါ့လေစစ်ကြောလုပ်နေကာလမှာသူကျန်းမာရေးအချိန်ကြီးဆိုးဝါးလာတဲ့အကြောင်းသူစေယုံပေါ်တက်တယ်။တက်ပြီးတော့သူ့ကိုလောလောဆယ်ယာယီကိုကျွန်တော်တို့အမခံပေးလိုက်ပြီပေါ့လေအမခံပေးလိုက်တယ်ပေးလိုက်တဲ့အချိန်မှာကျမ်းမိုင်ရှင်တွေကကောင်းတဲ့နေသားမရှိဘူးဒါကြောင့်ရန်ကုန်ဆေးရုံကြီးကိုပို့မယ်လို့ကျွန်တော်သတင်းရထားတယ်ရထားတဲ့အတွက်ကြောင့်ကျွန်တော်တို့စောင့်ဆိုင်နေပါတယ်စောင့်ဆိုင်နေကာလအတွင်းမှာပဲသူကအဲ့လိုရစစ်တင်မှာဆုံးသွားတာပ
ါဒေသအကျိုးကိုဥဆောင်လုတ်ကိုင်နေသူတူအခုလိုမျိုးကွယ်လွန်သွားရတာဟာရခိုင်မျိုးသားပါတီအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့လည်းဦးဦးလှစောကဆိုပါတယ်
ဖြစ်ခဲ့တဲ့ကိစ္စဟာလူတို့ရှုံးမှောင်မှောင်အောင်တို့ရဲ့ရပိုးမှလည်းပါပေးတာပါ။ငါလူတို့ရဲ့စိတ်လိုက်မှာလုပ်တဲ့လှုပ်ရှားမှုတစ်ခုပါ။အဲ့ဒီထဲမှာကျွန်တော်တို့ပါတီကောင်းဆောင်တယောက်ကအေးထိမ့်သိမ့်ခါတယ်။ဒီကြားထဲမှာစစ်စစ်ခံတယ်ခံရပြီးတော့ဒီကျွန်တော်တို့ဆုံးသွားတယ်ဆိုတော့ဒါကကျွန်တော်ဒါကျွန်တော်တို့ဒီဆုံးရှုံးမှအမတန်တော့တော်တော်ကိုကြီးမားပါတယ်ခိုင်ရဲ့အတွက်အမတန်အပြစ်မဲ့တဲ့စစ်တပ်နဲ့မိန်းကလေးမှငြိမ်းပါဆိုတော့လေဆုံးသွားတယ်။နောက်ဦးမော်သိမ့်ဆိုတော့လေဆုံးသွားတယ်ကျွန်တော်တို့တိုင်းပြည်မှာကျွန်တော် reform တွေလုပ်နေတဲ့ရှေ့ကိုတောင်းနေဆိုမှလည်းအဲ့လိုအမတန်ဝန်းနေကြကောင်းတဲ့ setback တွေပေါ့လေနောက်ပြန်ဆုတ်တဲ့ဒရင်ငရဖြစ်တဲ့ဖြစ်ရတယ်လေရှိနေပါတယ်ဆိုတာကိုကျွန်တော်က highlight ကြချင်တာပါ
ANP ပါတီရဲ့ဗဟိုကော်မတီဝင်ဦးမောင်သိန်းကို April 13ရက်နေ့တနင်္ဂနွေနေ့နေ့လယ်2နာရီမှာတကြိုမှာဖြစ်ပါတယ်ကွယ်လွန်သူဦးမောင်သိန်းမှာဇနီးသား2ဦးသမီး2ဦးနဲ့မိ2ဦးကြာရင်ခဲ့ပါတယ်ရှင်